ကိုဗစ်ကရောဂါကူးစက်မှုတွေစတင်ခြင်းကစလို့အစိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာအခြေအနေမတားဆီးနိုင်ရင်မကြခင်တပ်မြင်မှာရှိတဲ့လူကြီးရဲ့တိုးဝက်လောက်ရောဂါကူးစက်ခံရနိုင်တဲ့အကြောင်းပြည်ထောင်စုကသတိပေးလိုက်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းလိုက်ပြီးတော့ကျမရေးစနစ်လုံးဝနှီးပါကျုပ်ပြက်နေပြီးကျမရေးဝန်ထမ်းတွေကလည်းတက်ခက်ခံရဖမ်းဆီးခံရပြီးရှိရာကြောင့်အခြေအနေကစိုးရိမ်စရာကောင်းတယ်လို့လည်းကုလသမဂ္ဂဆရာဗြိတိန်သမ္မတကြီးဘာဘရာဝုဒ်ဘော့ကပြောဆိုလိုက်တာပါ
By some estimates, in the next 2 weeks, half of the population of Myanmar could be infected with COVID.
ဘယ်လိုကလူတွေချားရမှာတကယ်ဝင်းနေစနေပြန့်နေတာပါ။ခမန်းချက်တချို့ရရှေ့လာမဲ့သတင်းနှစ်ပတ်အတွင်းလူကြီးတွေတော့လောက်ရောဂါကူးစက်ခံနိုင်ပါလေလို့ကုလသမဂ္ဂလုံခြုံရေးကောင်စီမှကြာသပတေးနေ့မှာအရေးလူသဘောဆွေးနွေးရမှာဗြိတိန်သမ္မတကြီးပြောဆိုသွားတာပါ။ COVID ကရောဂါကြောင့်သေဆုံးသူ342ယောက်ကူးစက်သူတိကျလူနာတဲ့9000ကျော်ရှိတဲ့အကြောင်းမြန်မာကျန်းမာရေးဝန်ကြီးဌာနထုတ်ပြန်တဲ့နေ့မှာပဲဗြိတိန်သမ္မတကြီးကတရိပ်ပြလိုက်တာလည်းဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာသမ္မတကြီးဦးကျော်မိုးထွန်းကတော့နိုင်ငံတကာရဲ့အနီးကပ်ဆောင်ကျင်းမှုနဲ့တည်ရောက်တဲ့ကာဝယ်ဆီးထိုးလုပ်ငန်းတွေစံနာမှုအကူအညီတွေလိုအပ်နေတဲ့အကြောင်းလူမျိုးရေးကောင်စီအလို့သဘောဆွေးနွေးမှုမှာပြောဆိုခဲ့တာပါ။ကိုဗစ်ရောဂါတတိယလိုင်းနဲ့ကြုံနေရတဲ့မြန်မာနိုင်ငံမှာတည်ဝင်ထုတ်ပြန်တဲ့သင်္ကန်းတွေကအခုဆိုရင်ကရောအကြောင်းတည်ဆုံးသူစုစုပေါင်း8500ကျော်နဲ့ကူးစက်သူအတူတူလူနာ28900ကျော်ရှိနေပါတယ်။